မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနှစ်ပတ်ကျော်အကြာရန်ကုန်မြို့မြင်းနီကုန်းမှာပြုလုပ်ခဲ့တဲ့စစ်အာဏာသိမ်းဆန့်ကျင်မှုတရုတ်ပြ performance art ပွဲတစ်ခုဖြစ်ပါတယ်။အဲ့ဒီပွဲမှာတင်ဆက်ပြသနေတာကတော့ performance အမှုပညာရှင်မတ်ယတနာဝင်းဖြစ်ပါတယ်။မတ်ယတနာဝင်းတရားကိုအခုလိုစစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုနဲ့အမှုပညာတင်ဆက်မှုတွေကိုတခြားသောအမှုပညာရှင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်ခဲ့တဲ့အတွက် NDA ရှိလာချိန်မှာသူ့ကိုဂျာမနီနိုင်ငံကနေထိုင်ခွင့်ရအမှုပညာရှင် Artist in Residence အဖြစ်လက်ခံခဲ့ပါတယ်။ဒါကြောင့်သူဟာ2021ခုနှစ်ဧပြီလထဲမှာဂျာမနီနိုင်ငံကိုရောက်ရှိလာပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုတင်ဆက်မှုအမှုပညာလို့ခေါ်ကြတဲ့ Performance Art အဖြစ်နဲ့ဆက်လက်ဖန်တီးတင်ဆက်ခဲ့ပါတယ
်။ Residency နဲ့အတူပေါ့နော်ဒီ Festival သူတို့ရှိမှလုပ်တဲ့ဒီပွဲတွေကဖိတ်တဲ့အခါမှာကိုကကိုအမှုပညာနဲ့ပါဝင်ပြီးတော့ဘောနော်ကိုနိုင်ငံမှာဖြစ်နေတဲ့အကြောင်းတွေကိုperformance အဖြစ်ပြောပြတယ်ဟိုအထူးသဖြင့်ကိုယ့်ရဲ့ဒီ performance နဲ့မှလည်းဘောနော်ဒီ protest movement တော့ကတည်ဆုံးသွားတဲ့ဒီကြပြဆရာတွေဘောနော်ကြပြဆရာတွေရဲ့ကြပြတွေကိုရွတ်ဖတ်တယ်ရွတ်ဖတ်ပြီးသူတို့ရဲ့ဘဝအကြောင်းတွေပြောတာမျိုးဘောနော်ဂျာမနီနိုင်ငံကတက္ကသိုလ်တွေမှာသွားပြီးတော့ဒီចောင်းသားတွေနဲ့အတူဆွေးနွေးတာဗောဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီမူဗ်မန့်အကြောင်းနေအထူးသဖြင့်ဒီ2021ခုနှစ်ကဒီ protest movement အကြောင်းနေအဖြစ်ပျက်တဲ့အဆုံးအမတွေကိုထဲဘုံမှာဆွေးနွေးခွင့်နေရခဲ့ပါတယ်ကိုမြန်မာ artist တွေအတွက် exhibition တွေကိုစီစဉ်ခဲ့တဲ့လူမျိုးဒီတခြားမြန်မာ artist တွေအတွက်စီစဉ်တဲ့ဒီ activity movement တွေမှာလည်းကိုရန်ပါဝင်ခဲ့ပါတယ်အဘောအမှုပညာလက်ရာတွေဖန်ပြီးရင်းနဲ့ပေါ်ဖော်မန့်အမှုပညာအနေနဲ့ပါဝင်ခဲ့ပါတယ
်ကိုနိုင်ငံမှာဖြစ်ပျက်နေတာတွေကိုကိုစိတ်ဝင်စားတဲ့တက်ကြွတဲ့အမှုပညာနဲ့ကဘာကိုပြောပြဖို့ကြိုးစားနိုင်နေပေမဲ့မတ်ယတနာဝင်းအတွက်အခက်အခဲတွေလည်းရှိနေပါတယ
်ဒီနိုင်ငံမှာစပြီးတော့ရုံးကန်ရင်းနဲ့ကိုရှိတဲ့အချိန်ပေါ့ကိုမှရှိတဲ့ပတ်စံစုပြီးတော့ဒီကိုနိုင်ငံအတောင်းကိုတတ်နိုင်သလောက်အများဆုံးဝင်သွားအောင်လို့အလိုအမှုပညာနဲ့ပြသဖို့ကြိုးစားခဲ့တယ်ပေါ့။နှစ်နှစ်အတွင်းမှာဆိုရင် performance ပေါင်းလက်ရာပေါင်းအခု20ကျော်လောက်တော့ရှိမယ်ထင်တယ်။သွားတဲ့နေရာတွေပြည့်သက်ခြင်းလည်းမတူဘူး။တခုရှိတာကတော့ဥရောပဘက်မှာကျတော့ဘာမားနဲ့မြန်မာနဲ့ကိုသူတို့မကွဲတဲ့အတွက်ကြောင့်မလို့ဒီပေါ့နော်မြန်မာနိုင်ငံကြောင်ပြောတဲ့အခါမှာတော်တော်နည်းနည်းအခက်ကြုံရတယ်ပေါ့နော်။သူတွေကိုအသာနေပြီးတော့ရင်ကျေးမှုဒီ geographically အသာရှင်းပြရတယ်ပေါ့နော်ကိုတွေရောက်နေတဲ့နိုင်ငံကပြင်သစ်လိုချင်လိုနိုင်ငံမျိုးဆိုတော့ဘာသာစကားအခက်အခဲလည်းရှိပါသေးတယ်အဲ့ဒီအတွက်ကြောင့်မို့လို့ဘာသာစကားကိုလည်းအခုအချိန်ပေးပြီးတော့လေ့လာနေရတာပေါ့နော်ကဲကိုသားဘာသာစကားကိုကျွန်းနေနေပို့တက်မြောက်မယ်ဆိုလို့ရှိရင်ပို့ပြီးတတိယရောက်ပြောပြနိုင်မယ်ပေါ့နော
်မယန္တနာဝင်းဟာမြန်မာနိုင်ငံမှာအင်္ဂလိပ်စာအဓိကနဲ့ဖွဲ့ရခဲ့ပြီးအမြင့်ပိုင်းဆိုင်ရာအမှုပညာရှင် visual artist တယောက်အနေနဲ့ရက်တည်ခဲ့ပါတယ်။ပြင်သစ်လိုဂျာမနီလိုနိုင်ငံတွေကယဉ်ကျေးမှုအမှုပညာဆိုင်ရာအသင်းအဖွဲ့တွေနဲ့ပူးပေါင်းပြီးယဉ်ကျေးမှုဖလှယ်တဲ့အလုပ်ယုံဆွေးနွေးပွဲတွေတင်ဆက်သရုပ်ပြပွဲတွေမှာအမှုပညာရှင်အဖြစ်ရောဘာသာပြန်သူအဖြစ်ပါဆောင်ရွက်ခဲ့ပါတယ်။နိုင်ငံရေးပြပခါရီရဲ့နောက်ဆက်တွဲဘဝအလှည့်အပြောင်းတွေကြားမှာနိုင်ငံကိုစွန့်ခွာခဲ့ရပြီးအခုတော့သူဟာပြင်းထန်နိုင်ငံကအကြောင်းတစ်ကြောင်းမှာအမှုပညာကိုဆက်လက်လေ့လာသင်ယူဖို့ကြိုးစားနေပါပြီ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေရဲ့အကြောင်းတွေကိုသူ့လက်ရှိသိထားသလောက်အမှုပညာကတဆင့်ကဘာကိုဆက်လက်ပြောပြသွားမယ်လို့လည်းသူကပြောပါတယ
်။ဒီမြန်မာနိုင်ငံမှာဒီ infrastructure ဘိုင်းရပေါ့နော်ပညာရေးအားနေတော့ဒီလိုမျိုးနိုင်ငံကြီးတစ်ခုမှရောက်လို့ရှင်ကိုတင်နေတဲ့ကိုစိတ်ဝင်စားတဲ့ဒီအမှုပညာဘိုင်းဆိုင်ရာဟိုတယ်မယ်လို့သုံးပြထားခဲ့တဲ့နေ့ကြလို့ရှင်ကိုနိုင်ငံကကိုအမှုပညာရှင်ညီကိုမောင်နှမတွေရောအကုန်လုံးပြန်လည်မျှဝေပေးဖို့အတွက်ဆန္ဒရှိရတဲ့အတွက်ကြောင့်မို့လို့အခုကြောင်းဆက်တက်ဖို့ပေါ်စူးစမ်းနေရပေါ့နော်မြန်မာနိုင်ငံအကြောင်းဟိုပြောတဲ့ဒီလက်ရာတွေကိုလည်းဆက်လက်ဖန်တီးသွားမယ်ပေါ်ဖောင်းမှအနေနဲ့ရောတခြား visual art အပိုင်း installation နဲ့media မျိုးစုံ photo video စတာတွေတုံးပြီးတော့ပဲပေါ့နော်ခိုင်မာတဲ့ message တစ်ခုနဲ့အဆင့်မီရဲ့ဒီလက်ရာတစ်ခုဖန်တီးဖို့အတွက်ဆက်လက်ပြီးတော့ဖန်တီးလှုပ်ဆောင်နေမှာဖြစ်ပါတယ်
။တိုင်းနဲ့တန်းနဲ့ချီတဲ့မြန်မာပြည်သူတွေရဲ့ဘဝတွေကိုစောက်ထိုးမိုးမြော်ဖြစ်စေခဲ့တဲ့စစ်အာဏာသိမ်းမှုကိုမြန်မာနိုင်ငံသားအများစုကသူတို့နီးစပ်ရာနယ်ပယ်တွေမှာသူတို့ကျွမ်းကျင်ရာနီးလန့်နဲ့ဆန့်ကျင်တော်လှန်နေကြပါတယ်။နိုင်ငံကိုဖက်ပေါင်းဆောင်ကချွတ်ချုံကြစေခဲ့တဲ့စစ်အာဏာရှင်စနစ်ကိုဆရာဝန်အင်ဂျင်နီယာကျောင်းဆရာစီးပွားရေးသမားကစလို့ နေပေအဆုံကတာမန်အရက်သားတွေကပါကိုတက်ကျွမ်းသမျှနဲ့တော်လှန်တိုက်ဖြတ်နေကြရမှာမက်ရဏဝင်းကလည်းသူတက်ကျွမ်းတဲ့အမှုပညာနဲ့တဒတ်တအားပါဝင်နေတာပါအခုလိုတဒတ်တအားပါဝင်နေကြတဲ့မိခင်မြေကညီအကိုမောင်နှမတွေနဲ့မကြခင်ပြန်လည်ဆုံတွေ့ဖို့လေမယတနာဝင်းကမျှော်လင့်နေပါတယ်ရှင်
။အနေရဲ့ကင်းတဲ့နေရာကိုရောက်နေပြီမဲ့လေပေါ့နော်ကိုရဲ့ဒီကိုဘဝဒီကိုတိဆောက်ခဲ့တဲ့ career ကိုနောက်ပေါ်အကုန်လုံးကိုသွန်ပြီးတော့ထားခဲ့ပြီးတ냐ကနေပြီးတော့စခဲ့ရတယ်ဆိုတော့အဲ့လိုမျိုးအခြေအနေမျိုးမှာပဲဒီကိုနိုင်ငံကိုမမေ့ပါဘူးဒီနိုင်ငံထဲမှာတိုက်ပွဲဝင်နေတဲ့ကိုညီကိုမောင်နှမတွေကိုလည်းအများအားစိတ်ထဲမှာရှိရင်းနဲ့ဒီနိုင်ငံမှာနေရင်းနဲ့လည်းကိုကနိုင်ငံအတွက်ဆက်လက်တိုက်ပွဲဝင်နေပါတယ်နိုင်ငံထဲမှာရှိတဲ့ဒီညီကိုမောင်နှမတွေအကုန်လုံးလည်းအများအားမျှော်လင့်ချက်မပြောက်ဆုံးပဲနဲ့အများအားပေါ့နော်အဆက်လက်ပြီးတော့ကိုရဲ့ career ဘိုင်းအတွက်ကိုကိုရဲ့အိမ်မက်အတွက်ရောဆက်လက်ကြိုးစားနေပါလို့ပြီးတော့ပေါ့နော်ဒီနေ့မှာတိုင်းပြည်ကကိုရီဖြစ်စီခြင်းတဲ့အတိုင်းဖြစ်လာတဲ့အခါကြလို့ရှင်အကုန်လုံးပြန်ဆောင်ဖို့မျှော်လင့်ပါတယ်ပေါ့နော်